မနိုင်ငံမှာထိမ့်သိမ်းခံထားရတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအီတလီနိုင်ငံအာပီယတီဂရက်ဆိုမြို့ရဲ့ဂုံတူးဆောင်နိုင်ငံသားအဖြစ်ဇွန်လ18ရက်နေ့မှာချီးမြှင့်ခဲ့ပါတယ်။အီတလီမြောက်ပိုင်းမီလန်မှာရှိတဲ့အဲ့ဒီမြို့လေးရဲ့မြို့တော်ဝင်ကိုယ်တိုင်ဦးဆောင်ချီးမြှင့်တဲ့ဒီအခမ်းအနားကိုဒေါက်ဆန်းစုကြည်ရဲ့ကိုစားသားဖြစ်သူကင်အဲရစ်ကတက်ရောက်ခဲ့ပါတယ်။ဇွန်လ19ရက်နေ့မှာကြာရောက်မဲ့အသက်89နှစ်မြောက်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့ကိုအာပီယတီဂရက်ဆိုမြို့သူမြို့သားတွေကဂုံပြုတဲ့အနေနဲ့အခုလိုသူတို့မြို့ရဲ့ဂုံတူးဆောင်နိုင်ငံသားအဖြစ်ချီးမြှင့်လာလည်းဖြစ်ပါတယ်။ဒီအခမ်းအနားကိုအီတလီလွှတ်တော်အမတ်အပါဝင်ဒေသဆိုင်ရာကောင်စီဝင်အီတလီနဲ့ဒေါက်ဆန်းစုကြည်ရဲ့တငယ်ချင်းဖြစ်တဲ့အီတလီလွှတ်တော်အမတ်ဟောင်းနဲ့မြန်မာနိုင်ငံဆိုင်ရာအီတလီတန်အမတ်ဟောင်းတို့တက်ရောက်ခဲ့ကြပါတယ်။တားဖြစ်သူကင်မဲရစ်ကတော့သူ့မိခင်ရဲ့စာကိုဒီနှစ်ဇန်နဝါရီလကရခဲ့ပြီးတဲ့နောက်စစ်ကောင်စီကအဆက်အသွယ်ဖြတ်တောက်ခဲ့တဲ့အတွက်ကြောင့်မို့လို့သူ့မိခင်ကိုဗမာထိမ့်သိမ်းထားတယ်လဲ၊ကျမ်းမာရေးအခြေအနေဘယ်လိုရှိတယ်လဲဆိုတာကိုမသိရသေးဘူးလို့အီတလီသတင်းမီဒီယာတွေကပြောပါတယ်။မြန်မာပြည်မှာလူတိုင်းမလွတ်မြောက်မချင်းဘသူမှလွတ်မြောက်မှာမဟုတ်ဘူးလို့လည်းကင်မဲရစ်ကပြောထားပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့နေ့ကစလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။အဲ့ဒီတည်းက6နှစ်ကိုမနှစ်ဩဂုတ်လ1ရက်နေ့ကလူငင်းချမ်းသာကွင်းနဲ့ရှော့ပေါ့ပေးခဲ့ပါတယ်။ကြံနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါတယ်ရှင်။